သာသနာတော်နှစ်2556ခုနှစ်မြန်မာတက္ကရာ1384ခုနှစ်တပိုးတွဲလာစံ9ရက်နေ့ခရစ်တက္ကရာ2013ခုနှစ်ဖေဖော်ဝါရီလ19ရက်နေ့အင်္ဂါနေ့မှာရန်ကုန်တိုင်းဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ကျက်ကတော်စီရီတော်မြတ်ကြီးနေ့ရှိကျက်ကလပရိယတိစာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်သာ၌ကျင့်ပပြုလုပ်အပ်သော52ကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌတရားစကံပွားမှာကနေ့သစ္စာတရားလုံးပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမောစီတေဝအကြောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်ရင်ကတရားလာရောက်နာဟုကြားတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမဉ္ဇဏ်သက္ကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်ရဟတာမဉ္ဇဏ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ရပါစေသက္ကရာဂามိမဉ္ဇဏ်များယနေ့ရပါစေအနာဂามိမဉ္ဇဏ်များယနေ့ရပါစေရဟတာမဉ္ဇဏ်များယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်မှာဘဝတန်ត្រာအကျင့်လျာခြင်းရဲ့အကြောင်းရင်းလက်သက်တရားခံအဖြစ်နဲ့အဝိဇ္ဇာနဲ့တဏှာတရားနှစ်ပါးဟောကြားတော်မူခဲ့ပါတယ်။ဘာတရားဟောခဲ့လဲ။အဝိဇ္ဇာနဲ့တဏှာယင်ခံဥပါဒံကံကြောင့်ယုံနံပေါ်အပင်မမျိုးမျိုးမအပင်အမြင်မပြဆက်ဆက်သည်ဟံကံကြောင့်နာယုံနာယုံကြောင့်ကံဖန်မှန်ဖြစ်ပြန်သည့်အလျော်ဆိုတော့သတ္တရာကျင့်လေတာအဝိဇ္ဇာနဲ့တဏှာကြောင့်ပါနော်ဒီတော့အဝိဇ္ဇာဆိုတဲ့တရားနဲ့ဘယ်တော့ပြတတ်တယ်တဏှာဆိုတဲ့တရားဘယ်နှပါလဲတန္တရာရဲ့ရေတောင်းမြက်နော်တန္တရာရဲ့ရေတောင်းမြက်အရိတရားမတတ်နိုင်လို့ရှိရင်ဘယ်လိုနည်းနဲ့မှတန္တရာတွေကနေပြီးတော့ထွက်မြောက်ဖြာနိဗ္ဗာန်မရနိုင်ပါဘူးတဲ့အဲဒါကြောင့်ခဏိဘုန်းကြီးတို့ပြိတ္တတိဝိပဿနာတရားလို့အထုတ်တယ်ဆိုတာဟာအဝိဇ္ဇာနဲ့တဏှာကိလေသာတရားနှစ်ပါးကိုပယ်တတ်ဖို့အထုတ်နေကြတာနော်အရိလာထုတ်တဲ့အခါမှာဒိဋ္ဌိကိလေသာကတော့ဝိပဿနာမရှုခင်ကတည်းကမိမိရဲ့ဉာဏ်အမြင်ထဲမှာလောဘကင်းစင်အောင်ဖယ်ရှားထားရမယ်လို့ဒီလိုပြောထားတာကိုအဲဒီလိုဒိဋ္ဌိကိလေသာကိုဖယ်ရှားပြီးတော့မှခန္ဓာကိုရှုမှတ်သုံးသပ်အဲဒီလိုခန္ဓာကိုရှုမှတ်သုံးသပ်ရင်အဝိဇ္ဇာနဲ့တဏှာကိလေသာသူ့အတိုင်းတာနဲ့သူကင်းစင်တော့ပါလိမ့်မယ်ဒီတော့အဝိဇ္ဇာကဘာသဘောရှိတယ်လဲဆိုရင်မသိတဲ့သဘောရှိတယ်ဘာကမသိတာလဲသစ္စာကိုမသိတာသစ္စာ၄ပါးရှိတဲ့အထက်မှာအဓိကကတော့ဒုက္ခသစ္စာကိုမသိတာပါပဲဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာ၄ပါးရှိနော်အဲ့ဒီသစ္စာ၄ပါးထဲမှာသိရမယ့်သစ္စာကဒုက္ခသစ္စာပယ်ရမယ့်သစ္စာကသမုဒိယသစ္စာပွားရမယ့်သစ္စာကမဂ္ဂသစ္စာဆက်ရောက်ရမယ့်သစ္စာကတရားသိရမယ့်သစ္စာသည်ဒုက္ခသစ္စာဖြစ်တဲ့အတွက်ဒုက္ခသစ္စာကိုမသိရင်အဝိဇ္ဇာဖြစ်တယ်နော်သိရမှကဒုက္ခသစ္စာမသိရင်ဒုက္ခသစ္စာကိုမသိတာဘယ်လိုကြောင့်အဝိဇ္ဇာကြောင့်ဒုက္ခသစ္စာဆိုတာဘယ်လိုလဲလို့မေးရင်ခန္ဓာ၅ပါးယုံနာ၂ပါးဖြစ်ပျက်ဒုက္ခသစ္စာတရားပြောကြည့်သာအဲ့ဒါဒုက္ခသစ္စာတရားပဲเนาะခ န္ဓာ၅ပါး ယုံနာ၅ပါးဖြစ်ပြက်ဒုက္ခသစ္စာတရားဒီတော့ပရိစ္ဆေသမုပ္ပါဒ်တရားတော်ကပြတဲ့ဒုက္ခသစ္စာဆိုတာဟာခန္ဓာ၅ပါး ယုံနာ၅ပါးကိုပြောတာပါဓမ္မစကပုရဏသုတ်တံမှာဒုက္ခသစ္စာကိုပြတဲ့နေရာမှာသတိပိဒုက္ခသရပိဒုက္ခပြတိပိဒုက္ခမရဏပိဒုက္ခအပိသမျောကဒုက္ခပိယိဝိပျောကဒုက္ခယပိဿာနလပတိတံပိဒုက္ခဒီတရားတွေလည်းမဟုတ်ဘူးလားဟောတာပရိသန္တိနေရတာပါလေဒုက္ခသစ္စာဝေရတာလေဒုက္ခသစ္စာနာရတာလေမချင်းမကင်မနှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့အတူတကွာနေရတာလည်းပဲချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့ကြွေကွင်းရတာဟာလည်းပဲမိမိရဲ့လုံရင်ဆန္ဒမပြည့်ဝတာဟာလည်းပဲဒုက္ခသစ္စာလို့ဒီလိုပြောခဲ့တယ်နော်ဒါပေမဲ့အဲ့ဒီဒုက္ခတွေကပြဉ္ညာဒုက္ခတွေဒုက္ခအစ်စ်မဟုတ်ပါဘူးဟုတ်လားပြဉ္ညာဒုက္ခတွေပါအများသတ်မှတ်ထားတဲ့ဒုက္ခတွေပါဒုက္ခအစ်စ်မဟုတ်ပါဘူးဒုက္ခအစ်စ်ကတော့သံခိတေနပိစုပါဒာနခန္ဓာဒုက္ခခန္ဓာ၅ပါးကမှဒုက္ခသစ္စာအစ်စ်အဲ့ဒီလိုဒုက္ခရဲ့သဘောကိုလည်းခွဲထားအောင်ပြဉ္ညာဒုက္ခနဲ့ပရမဒုက္ခဝိပဿနာရှုတဲ့အခုလိုအခုပြောနေတဲ့ဒုက္ခသစ္စာဆိုတာပြဉ္ညာဒုက္ခလားပရမဒုက္ခလားဒါကြောင့်ဒုက္ခသစ္စာကိုမြင်အောင်ကြည့်ရမယ်မြင်အောင်ကြည့်ရမယ်ဆိုတာဘယ်ဒုက္ခသစ္စာကိုပြောတာလဲပရမဒုက္ခသစ္စာပရမဒုက္ခသစ္စာကဘယ်လိုတွေတော့ခန္ဓာ၅ပါးယောက်နာ၅ပါးဖြစ်ပြက်ပါဠိကသံခိတေနပိစုပါဒာနခန္ဓာဥပါဒနခန္ဓာ၅ပါးသည်အရှုကံဒုက္ခသစ္စာပါပဲလို့ဒီလိုပြောတာကိုနော်အဲဒါကြောင့်ဒုက္ခသစ္စာကိုမြင်အောင်ကြည့်ဒုက္ခသစ္စာကိုမြင်အောင်ကြည့်ဆိုတာခန္ဓာ၅ပါးကိုမြင်အောင်ကြည့်ယုံနာ၅ပါးကိုမြင်အောင်ကြည့်ကျန်တာတွေရှောက်ကြည့်မနေနဲ့ဟုတ်ပြီအဲဒီဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးမိမိရဲ့တဏ္ဍာမှာနေ့စဉ်နေ့စဉ်ဖြစ်နေတဲ့ဖြစ်နေပြင်ဖြစ်နေ냐တော့လေဖြစ်မှမသိရင်ဘလို့ကြောင့်အဝိဇ္ဇာကြောင့်เนาะအတိတ်ကာလတခြားလုံးပြန်ကြည့်လိုက်ရင်ဘလို့နဲ့နေရလဲခန္ဓာနဲ့ခန္ဓာနဲ့နေခဲ့ကြရတာခန္ဓာနဲ့နေခဲ့ကြရတာဒီခန္ဓာတွေဘာသစ္စာလဲတတန္တရာလုံးဘယ်သစ္စာနဲ့နေခဲ့ရလဲတတန္တရာလုံးဒုက္ခသစ္စာနဲ့နေခဲ့ရတာကြည့်ပဲခန္ဓာရှိရင်ဒုက္ခရှိတယ်ခန္ဓာချုပ်မှခန္ဓာငြိမ်းရင်ဒုက္ခငြိမ်းတယ်ဒီတော့ခန္ဓာနဲ့နေခဲ့တဲ့ဘဝတွေဟာဘာသစ္စာနဲ့နေခဲ့ကြတာလဲဒုက္ခသစ္စာနဲ့နေခဲ့ကြရတာကြည့်ပဲเนาะဒီတော့ဒုက္ခသစ္စာနဲ့နေခဲ့ရပေမဲ့ဘုန်းကြီးပရိသတ်တွေကယနေ့ဒီခန္ဓာကိုလည်းမသိဒုက္ခမှလည်းမသိဘယ်လိုကြောင့်တော့တိတ်တန္တရာတခြားလုံးဒုက္ခသစ္စာနဲ့နေခဲ့ပေမဲ့လို့လဲဒုက္ခသစ္စာနဲ့နေခဲ့ရတယ်လို့အဲ့ဒီလိုမသိတာသည်အဝိဇ္ဇာကြောင့်ပါနော်အဝိဇ္ဇာကဒုက္ခသစ္စာကိုမသိအောင်ဖုံးကွယ်တဲ့အခါကျတော့သူရဲ့အပေါင်းဖော်ဖြစ်တဲ့တဏှာကဒုက္ခသစ္စာကိုပဲပြန်ပြီးတော့လိုချင်တဲ့စိတ်တွေပေါ်လာတာပေါ့နော်တကယ်တမ်းကျတော့ခန္ဓာ၅ပါးသည်ဘာသစ္စာ။အဲ့ဒီဒုက္ခသစ္စာကိုလိုချင်ပါတယ်ဆိုတာကဘယ်လိုတော့။တဏှာ။ဘာဖြစ်လို့ဒုက္ခသစ္စာကိုလိုချင်တာလဲ။ဘာမသိတာလဲ။ဟမ်။ဒုက္ခသစ္စာပါလို့မသိတာ။အဲမသိတာမသိတာနော်။ဘာဖြစ်လို့ဟောဒီခန္ဓာ၅ပါးကြီးကိုမှလိုချင်နေရတာတော့ဒုက္ခသစ္စာပါလို့မသိလို့ကိုလိုချင်နေတာဒီတော့ဘုန်းကြီးတို့ပရိသတ်တွေကဒီနေ့เนาะဒီခန္ဓာ၅ပါးကြီးကိုဟလာလူချမ်းသာရရပါလို့ဤလက်ချမ်းသာရရပါလို့ဤအဲ့ဒီလိုစွတ်တောင်းယူမယ်ဆိုရင်ဘာသစ္စာကိုစွတ်တောင်းယူတာလဲလူချမ်းသာရရပါလို့ဤနာမတတ်တာတော့ချမ်းသာပဲသဘာဝကဒုက္ခသစ္စာလက်ချမ်းသာရရပါလို့ဤနာမတတ်တာကချမ်းသာနာမတတကသစ္စာဘာဝကဒါကြောင့်လူဖြစ်ခြင်းတယ်ဆိုတာ ဘာသစ္စာလို့ကျင်တာလဲနတ်ဖြစ်ခြင်းတယ်ဆိုတာလဲဒုက္ခသစ္စာကိုလိုချင်တဲ့အတိပဲဟုတ်လားဩဒီဘဝတို့ဉာဏ်ဉာဏ်မမဉာဏ်ဉာဏ်သားသားနဲ့နေကြလိုက်တာဟုတ်လားကျမ်းပါတယ်ဆိုတာလဲဘာသစ္စာဘာဖြစ်လို့တော့ခန္ဓာ၅ပါးရှိလို့ဘာဖြစ်လို့လဲမကျမ်းပါဘူးဆိုတာလဲဘာသစ္စာဘာဖြစ်လို့ပါလဲဒီတော့သစ္စာမင်းနဲ့ကြည့်ရင်ကျမ်းပါခြင်းနဲ့မကျမ်းပါခြင်းဒီဘာထုလဲအတူတူပဲနော်လောကနေနဲ့ကြည့်ရင်ဟာဒုက္ခကျမ်းပါတယ်ဒုက္ခမကျမ်းပါဘူးမပြောဘူးလားပြောလောကနေနဲ့ဟာဒုက္ခတော့ထောင်ထောင်မြည်ပဲကျမ်းပါလိုက်တာနော်ဟာဒုက္ခတော့တရှောင်ရှောင်နဲ့မကျမ်းပါဘူးနော်ဖွင့်လို့ပြိတ္တတိထောင်ထောင်မြည်ကျမ်းပါတာကြိုက်သလားတရှောင်ရှောင်နေရတာကြိုက်ဘယ်ဟာကိုကြိုက်တော့ဒါနာမိကျမ်းမာတာမကြိုက်ဘူးလားကြိုက်ဒါနာမိကျမ်းမာတာဒီခန္ဓာဘယ်နဲ့ပါဘာသစ္စာဒုက္ခသစ္စာကိုကြိုက်တာဘယ်လိုကကြိုက်တော့ဩဒီလိုတော့တဏှာလွန်လိုက်မိတာပေါ့ဟုတ်တယ်မလားတဏှာလွန်လိုက်မိရင်တော့ကျမ်းမာကျင်တာပဲချမ်းသာကျင်တာပဲထီကောမပေါ့ကျင်ဘူးလားဒီဘောတော့ကခန္ဓာဘယ်နှပါလဲဘာသစ္စာလဲဒုက္ခသစ္စာပဲနော်ဒီတော့ထိပေါက်ခြင်းတဲ့လူဒီဘာသစ္စာကိုဘာသစ္စာကိုကြိုက်နေတာလဲဒုက္ခသစ္စာကိုကြိုက်နေတာဟာလားဒီတော့ဟာဒုက္ခသစ္စာပဲဒုက္ခသစ္စာဖြစ်ရတာ ਨੇ ဘာဖြစ်လို့ကြိုက်နေရတာတော့ထိပေါတာသိဒုက္ခသစ္စာတထေကြီးဖြစ်တာလေဒုက္ခသစ္စာဒုက္ခသစ္စာဖြစ်တဲ့သားနဲ့ဘာဖြစ်လို့ချမ်းသာကြရတာလဲဖွင့်တဲ့ပြိတ္တတွေမချမ်းသာကြဘူးလားချမ်းသာကြ။ဘာဖြစ်လို့ချမ်းသာကြလဲ။ဟမ်ဘာဖြစ်လို့ချမ်းသာကြလဲ။ခင်မချမ်းသာကြဘူးလားချမ်းသာကြလား။ဘာဖြစ်လို့ချမ်းသာကြလဲ။ဟမ်ဘာဖြစ်လို့ချမ်းသာကြတာတော့ကျမ်းမာတာဘာသစ္စာလဲကျမ်းမာခြင်းလဲဆိုတာဘာသစ္စာရခြင်းလားလဲချမ်းသာခြင်းလဲဆိုတာဘာသစ္စာရခြင်းလားလဲဟောဒုက္ခသစ္စာရခြင်းလဲဟုတ်လားဒါနဲ့များကျမ်းမာခြင်းသေးလားဒါနဲ့များချမ်းသာခြင်းသေးလားဟမ်ဒုက္ခသစ္စာဖြစ်ရတာနဲ့ကျမ်းမာခြင်းပါတယ်ဆိုရင်ဘာဖြစ်လို့တော့ဘာဖြစ်လို့တော့ဘာဖြစ်လို့ကျမ်းမာကျင်တာတော့ဘာဖြစ်လို့ချမ်းသာကျင်တာတော့အဲ့ဒီဒုက္ခသစ္စာကိုမသိလို့ဘာဖြစ်လို့လဲသိတဲ့ပုဂ္ဂိုလ်သည်ကျမ်းမာကျင်တဲ့စိတ်မကျမ်းမာကျင်တဲ့စိတ်လုံးဝမရှိဘူးခန္ဓာသည်ခန္ဓာရဲ့သဘာဝပဲဟုတ်လားခန္ဓာကခန္ဓာရဲ့သဘာဝပဲကျမ်းမာလဲခန္ဓာ၅ပါးမကျမ်းမာလဲခန္ဓာ၅ပါးပဲเนาะဖုန်းလို့ယောဂီတွေတခုဖုန်းကြီးတွေပြေးမယ်တယ်လီဖုန်းတွေဟောဒီခန္ဓာလုံးဝယူမလာပါနဲ့เนาะအမျိုးသားယောဂီဆောင်တဲ့မှာလည်းတယ်လီဖုန်းတွေရှိတယ်ဒီထဲမှာလည်းတယ်လီဖုန်းတွေပါလာတယ်တရားထိုင်တဲ့ခန္ဓာတွေကတယ်လီဖုန်းတွေလုံးဝယူမလာပါနဲ့နောက်တွေကိုတင်းတင်းကြပ်ကြပ်ပြောပါတယ်ကြားလားလုံးဝကိုယူမလာနဲ့ပိတ်ထားတာတွေမပိတ်ထားတာတွေမလိုချင်ဘူးဒီထက်ကလုံးဝယူမလာနဲ့เนาะအင်ပတာရုပ်ပြက်တယ်တမိုးရှိတဲ့တရားဟောနေတာဒီလောက်နှောင့်ယှက်ဖြစ်တာရုပ်ပြက်တယ်လုံးဝယူမလာနဲ့လုံးဝယူမလာနဲ့ဘုန်းကြီးတို့ပြိတ္တတယ်ဘယ်နဲ့မဟုတ်တာဒီလောက်တမိုးရှိတဲ့တရားတွေဟောနေတဲ့နေရာမှာဘာဖြစ်လို့တယ်လီဖုန်းကယူလာရတာလဲဒီလောက်ခလေးမှမသိသိနိုင်ဘူးလားခင်ဗျားတို့မသိသိနိုင်ရင်လည်းပြန်မနေ့ပြန်ပြန်တော့အဲဒီတော့ဒုက္ခသစ္စာမှသိရတာနဲ့ဘာဖြစ်လို့လဲဒုက္ခသစ္စာဖြစ်ရတာနဲ့ဘာဖြစ်လို့လိုချင်တာလဲဒုက္ခသစ္စာမှမသိလို့လိုချင်တာပေါ့ဟုတ်တယ်မဟုတ်လားမသိတာဘယ်လိုရှိလို့တော့မသိတာအဝိဇ္ဇာနော်ဒါကြောင့်မလို့ကြားမှကျင်တာဘယ်လိုကြောင့်အဝိဇ္ဇာကြောင့်ချမ်းသာကျင်တာလဲအဝိဇ္ဇာကြောင့်ပဲကြားမှကျင်တာကတဏအဲ့ဒီတဏတွေအဝိဇ္ဇာကြောင့်ဖြစ်တာချမ်းသာကျင်တာလဲတဏအဲ့ဒီတဏသည်အဝိဇ္ဇာကြောင့်ဖြစ်တာအဝိဇ္ဇာကြောင့်ဖြစ်တာ ဒါကြောင့်အဝိဇ္ဇာနဲ့တဏှာမှာဘယ်လိုကအခြေခံကြလဲအဝိဇ္ဇာကအခြေခံကြတယ်နော်အဝိဇ္ဇာကအခြေခံကြဒီတော့တကယ်တမ်းပြောကြဆိုဆိုလို့ရှိရင်ဒီခန္ဓာ၅ပါးကြီးကဒုက္ခသစ္စာခန္ဓာ၅ပါးကြီးပဲဟုတ်လားဒုက္ခသစ္စာခန္ဓာ၅ပါးကိုသာဒုက္ခသစ္စာဘာပဲလို့သိထားကြမယ်ဆိုရင်ဘုန်းတော်ပရိသတ်တွေဒီဒုက္ခသစ္စာခန္ဓာ၅ပါးကြီးမှလွတ်ရာလွတ်ကြောင်းလမ်းကြောင်းတွေမရွေ့ရဘူးလားရွေ့ရပါဘူးလွတ်ရာလွတ်ကြောင်းလမ်းကြောင်းတွေရွေ့တော့မယ်ဆိုရင်ဒီခန္ဓာ၅ပါးကိုလိုချင်နေတာကတဏှာကိုဟုတ်လားလိုချင်နေတာကတဏှာဟောဒီခန္ဓာကိုလိုချင်တာလဲတဏှာဘဝကိုလိုချင်တာလဲတဏှာလူဖြစ်ချင်တာလဲတဏှာနတ်ဖြစ်ချင်တာလဲဒီဘဝကနေပြီးတော့ဝิญဉ်ချုပ်ပြီးတဲ့နောက်ဘဝမပြတ်ရှင်နေဘူးဆိုတာလေတဏှာပါဘုရားဘဝပြန်ရကျင်နေဆိုတာလေတဏှာပါဘုရားဘဝဆက်ကျင်နေဆိုတာလေတဏှာပါဘုရားတဏှာပဲเนาะတဏှာပဲဒီတော့နောက်ဘဝမလိုချင်ပါဘူးဆိုရင်မလိုချင်ရုံနဲ့ရပါမလားမလိုချင်မှုမလိုချင်မှုဆိုပြီးတော့စိတ်ထဲကနေတောင့်တနေရုံနဲ့ဘဝသည်ရပါမလားဘဝရအောင်ဘာလို့ရမလဲဘဝရအောင်ဘာလို့ရမလဲဒီတဏှာသားရမှာပေါ့ဟုတ်တယ်မလားဒီတဏှာမှမတတ်နိုင်ရင်ဒီဘဝရပါမလားမရပါဘူးဒီဘဝဘယ်တော့မှမရဘူးဒါကြောင့်မလို့တဏှာကိုတတ်ရမှာကြားလားတဏှာကိုတတ်ရမယ်နော်ဒါဘုန်းကြီးပရိသတ်တွေကဘဝလဲပြတ်ချင်တယ်ဘဝလဲတိုးချင်တယ်ဒီဘက်ကလည်းပဲတဏှာလဲမတတ်နိုင်ဘူးဆိုရင်ဒီဘဝဘရော့တိုးမှာတိုးမှာလားရှင်းမှာလားဒါဆုတောင်းကဘောဘဝတူတူနဲ့နိဗ္ဗာန်ချမ်းသာရရပါလို့ဤဆုတောင်းကတူတူလုံးနေတဲ့လောက်ကရှေးချောင်းလောက်တွေလုံးနေကြတာဟုတ်လားဘလောက်ပဲလို့လို့ဘလောက်ပဲတတ်တာဘလောက်ပဲနိဗ္ဗာန်တပြည့်စုံဟောဒီပဲပြောပြောစိတ်ထဲကတော့ရကုလူလူကတတ်ရတဲ့ကုသိုလ်ကောင်းမှုကြောင့်စီးပွားရေးမပြေလည်တဲ့ပုဂ္ဂိုလ်ကလည်းပြေလည်ကျင်တာပဲအယောင်ဝယ်မကောင်းတဲ့ပုဂ္ဂိုလ်ကလည်းအယောင်ဝယ်ကောင်းကျင်တာပဲနော်ຢາລຸမတိုးသေးတဲ့ပုဂ္ဂိုလ်ကလည်းຢາລຸတိုးကျင်တာပဲဟုတ်လားအာຢາລຸတိုးတာတော့မှပဲဟိုကိုမသွားကျင်တဲ့နေရာဘယ်နေရာဘယ်နေရာမသွားကျင်မှုဘယ်နေရာမှသွားကျင်နေသွားကျင်တဲ့နေရာမတောင်းတာဘူးလားတောင်းတာဘယ်လူကတောင်းတာလားလဲတဏ္ဍကတောင်းတာကကုသိုလ်တော့လောက်တာပဲဒါပေမဲ့အဲ့ဒီကုသိုလ်ကိုဘယ်လူကထိတ်ချုပ်ထားတော့ဘယ်လိုလိုလိုက်နေရတော့တဏ္ဍလိုလိုက်နေရတာဟုတ်လားတော်ဘုန်းတော်ပရိသတ်တွေကငါတို့နေရာဧကပါတဏှာဥသောတိတဏှာစီယမနိတာဖွေရှာဆက်ရသည်ဆိုတာလို့နော်တဏှာခန်းနိုင်တယ်မလုပ်ရဘူးလားလုပ်နေရလုပ်နေရတာပဲနော်လုပ်နေရတာပဲဘာဖြစ်လို့လုံးသလဲမသိလို့ပေါ့ဘာကမသိတာလဲဘာသစ္စာမသိတာလဲဒုက္ခသစ္စာကိုမသိလို့နော်ဒီတော့ဒီတဏှာရဲ့အလိုသာလိုက်နေကြမယ်ဆိုရင်ဒုက္ခချုပ်ရနိဗ္ဗာန်ချမ်းသာရောက်နိုင်ပါမလားမရောက်နိုင်ပါဘူး။ဟောရမယ့်လမ်းကြောင်းမှာဘလို့ဝခံနေလဲ။တဏှာကခံနေတာဒီလိုမဟုတ်လား။ဒါတော့ဘုန်းကြီးပရိသတ်တွေကယနေ့နိဗ္ဗာန်ကိုဘာနဲ့သွားမလဲ။မဲ့ကင်လမ်းနဲ့သွား။ဘာနဲ့သွားမလဲ။မဲ့ကင်လမ်းနဲ့သွားမှာနော်။မဲ့ကင်နဲ့မဲ့ကင်ဆိုတဲ့ရင်ရထားနဲ့စီးပြီးတော့သွားမှာ။မြတ်စွာဘုရားသခင်ကတော်မြတ်ကြီးကမဲ့ကင်ကိုယင်လို့လည်းပဲပြောပြထားတယ်။ဖောင်လို့လည်းပဲပြပြထားတယ်เนาะဟောဘကကုမဲ့ပုဂ္ဂိုလ်သည်ဗာစီသွားရအဲဖောင်စီသွားရเนาะရှင်လုံးနဲ့ဖောင်တော့ငါးလုံးနဲ့ဖောင်တော့အဲ့ဒီဖောင်ကိုစီးပြီးတော့ဟောဘကမကွရဘူးလားကွရဟောဘကဆိုတာကဒုက္ခချုပ်ရသန္တရာရဟိုဘက်နိဗ္ဗာန်ကိုပြောတာဟုတ်လားအဲ့ဒီနိဗ္ဗာန်ရဖို့ဆိုရင်ဗာနဲ့သွားမလဲဖောင်နဲ့သွားမယ်တနည်းအားဖြင့်ပြောတော့ယင်နဲ့သွားမယ်เนาะယင်နဲ့သွားမယ်เนาะအရိဒံသွားတဲ့အခါကျတော့ဈာမဘလူတွေခံနေတယ်လဲအဝိဇ္ဇာလည်းခံနေတယ်တဏှာလည်းခံနေတယ်ဘုန်းကြီးတို့ပရိသတ်တွေကြော်လှော့သွားရမှာကအဝိဇ္ဇာနဲ့တဏှာကိုကြော်လှော့သွားရမှာဟုတ်လားအဝိဇ္ဇာနဲ့တဏှာကိုကြော်လှော့သွားရမှာလွယ်ပါ့မလားနိဗ္ဗာန်ရောက်ပါ့မလားဟောဘဝတို့တို့နဲ့နိဗ္ဗာန်ရောက်ပါ့မလားဟောဘဝတို့ပါ့မလားဈာမဘလူခံနေလဲအဝိဇ္ဇာနဲ့တဏှာကနေအဲ့ဒီအဝိဇ္ဇာနဲ့တဏှာကိုရှောင်သွားနိုင်မှနိဗ္ဗာန်ရောက်မှာဒီဝိဇ္ဇာနဲ့တဏှာကိုရှောင်မသွားနိုင်ဘဲနဲ့ဘလုံးနည်းနဲ့မှနိဗ္ဗာန်မရောက်နိုင်ဘူး ဟုတ်လားအဲ့ဒါကြောင့်အခုနိဗ္ဗာန်သွားတဲ့အလုပ်ကိုလုပ်နေတဲ့ဘုန်းကြီးတွေယောဂီတွေနော်ဝိပဿနာတရားလို့အထုတ်တယ်ဆိုတာအဲ့ဒီမဂ်ကင်ကျင့်ကိုကျင့်နေတာနိဗ္ဗာန်သွားတဲ့အလုပ်ကိုလုပ်နေတာရှင်နဲ့တူတဲ့မဂ်ကင်တရားတွေကိုမိမိတို့ကတက်စီးနေတာဟုတ်လားဖောင်နဲ့တူတဲ့မဂ်ကင်တရားတွေကိုတက်ပြီးတော့စီးနေကြတာဘယ်သွားမလို့လဲကျမ်းမှာဘယ်လိုကစောင့်သရုပ်ကမကျော်လွှားနိုင်ဘဲနဲ့နိဗ္ဗာန်ရောက်ပါမလားရောက်ပါပါဘယ်လိုလုပ်ကျော်လွှားမလဲဖိုင်တော်ပရိသတ်ဒီနော်ဘယ်လိုလုပ်ကျော်လွှားမလဲအဝိဇ္ဇာကလည်းရှိနေတယ်တဏှာကလည်းရှိနေတယ်ဘယ်လိုလုပ်ကျော်လွှားအဝိဇ္ဇာကလည်းရှိနေတယ်တဏှာကလည်းရှိနေတယ်ဘယ်လိုလုပ်ကျော်လွှားမလဲလောလောကျော်လာမယ်ကျသမောဘလောလောကျော်လာမလဲဆိုတာအဝိဇ္ဇာနဲ့တဏှာကိုဖယ်ရှားပြရမှာပေါ့ဟုတ်လားအဝိဇ္ဇာကိုဖယ်ရှားပြရမယ်တဏှာကိုဖယ်ရှားပြရမယ်သူတို့ကိုဖယ်ရှားနိုင်မှဒီတိုင်းကြောင့်ဖြောင်းအောင်သွားလို့ရမှာဘလောဖယ်ရှားမလဲဖယ်ရှားပုံဖယ်ရှားနည်းဘုန်းကြီးပရိသတ်တွေနော်ဒါရေးကြည့်တာပဲနည်းသိဖို့ရေးကြည့်တာကိုယ်တဏ္ဍမှာရှိကနေပိတ်ဆို့ထားတာကအဝိဇ္ဇာနဲ့အဝိဇ္ဇာနဲ့အဓိကပိတ်ဆို့ထားတာအဝိဇ္ဇာပေါ့နော်အဝိဇ္ဇာဟိုမျောဒီမျောမျောတာကတဏ္ဍလူဖြစ်ခြင်းတာနတ်ဖြစ်ခြင်းတာတတိကြီးဖြစ်ခြင်းတာယာရုတိုးခြင်းတာနော်အဲ့ဒါဘယ်လိုတော့တဏ္ဍအဲ့ဒီတဏ္ဍကအဲ့ဒီလိုအမျိုးမျိုးတောင်းတလာအောင်ဘယ်လိုကနေပြီးတော့လုပ်ပြီးလဲအဝိဇ္ဇာကလုပ်ပေးတာနော်။ဘာဖြစ်လို့တော့သူတောင်းတတဲ့အရာမှန်သမျှဟာဒုက္ခသစ္စာတွေကြီးပဲ။အဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိအောင်ဘယ်လိုကနေပြီးတော့ဖောက်ကွက်ပေးတာလဲ။အဝိဇ္ဇာကဖောက်ကွက်ပေးထားတယ်။ဒီတော့အဝိဇ္ဇာနဲ့တဏှာတရားနှစ်ပါးကိုဘုန်းတော်ပရိသတ်တွေကရှောင်ရှားတော့မယ်ဆိုရင်ဘယ်လိုကိုအရင်ရှောင်ရအောင်။အဝိဇ္ဇာကိုရင်ရှောင်ရမှာပေါ့။အဝိဇ္ဇာမရှောင်နိုင်ဘဲနဲ့တဏှာရှောင်နိုင်မှာဘာဖြစ်လို့တော့အဝိဇ္ဇာကြောင့်တဏှာဖြစ်တာဟုတ်ရလားဘယ်လိုကပြင်းကြလဲအဝိဇ္ဇာကပြင်းကြတယ်အဝိဇ္ဇာကြောင့်တဏှာဖြစ်တာဒီတော့အဝိဇ္ဇာကမှဘုန်းတော်ပရိသတ်တွေကမဖယ်နိုင်မဲနဲ့တဏှာကဘရောမှဖယ်မှာမဟုတ်ဘူးနော်ဒီတော့အရင်ဆုံးဖယ်ရှားရမှာကအဝိဇ္ဇာကဲဒါဖြင့်ခဏဘုန်းတော်ပရိသတ်တွေအဝိဇ္ဇာကိုဖယ်ရှားတော့မယ်ဟုတ်လားအဝိဇ္ဇာကိုဖယ်ရှားတော့မှာမနေ့ကဒိဋ္ဌိကိုဖယ်ရှားတဲ့သဘောပြောတယ်ခဏအဝိဇ္ဇာကိုဖယ်ရှားတော့ဟုတ်လားတကူပြီးတကူဖယ်ရှားကြည့်တာပေါ့နော်အဲ့ဒါအဝိဇ္ဇာကိုဖယ်ရှားကြတော့မယ်အဝိဇ္ဇာကိုဖယ်ရှားမှဒီတဏှာကလည်းသွားမှာကိုဒီတော့အဝိဇ္ဇာကိုဘယ်လိုဖယ်ရှားမလဲအဝိဇ္ဇာကိုဘယ်လိုဖယ်ရှားမလဲနော်အဝိဇ္ဇာကိုဘယ်လိုဖယ်ရှားမလဲဘယ်လိုအဝိဇ္ဇာမရှိအောင်ဘယ်လိုလုပ်မလဲလို့လုံပုံလုံနည်းကိုမင်းနေတာဟမ်လုံပုံလုံနည်းကိုမင်းနေတာဘယ်လိုလုပ်ကြမလဲအဝိဇ္ဇာကကိုယ်ရင်ထဲမှာကိန်းနေပြီလေမနောရမကိန်းနေပြီလေအဲ့ဒီကိန်းနေတဲ့မနောရမကိန်းနေတဲ့အဲ့ဒီအဝိဇ္ဇာကိုဘယ်လိုဖယ်ရှားမလဲဟမ်ဘယ်လိုဖယ်ရှားမလဲဖယ်ရှားပုံဖယ်ရှားနည်းစဉ်းစားကြည့်သမအောင်နေထက်လာကြတဲ့ယောဂီတွေပဲဟုတ်တယ်မလားရိတ်တာကရိတ်တာလှဲ့လာကြတဲ့နေလှဲ့လာကြတဲ့ယောဂီတွေနော်ဖိုင်တို့တချို့တချို့ဓမ္မဂရိကာတွေကနာမည်တက်တယ်ပြည်ရင်းပြည်ပသာသနာပြုဖိုင်တို့တော့မတတ်ပါဘူးမဟုတ်လားဖိုင်တို့တော့တစ်ခါမှမတတ်တရားအပိုင်းတဲ့ပုံစံတွေလည်းမတတ်ခိုင်းဘူးအဲ့ဒါဖိုင်တို့ယောဂီတွေကလည်းပြည်ရင်းပြည်ပယောဂီများလို့ပြောချင်းပြောလို့ရတာပေါ့နော်အခွင့်မသားတယ်အခွင့်သားရင်ဗမာပြည်ထဲတွေမကောင်းနိုင်ငံခြားမှာသွားပြီးတော့တရားထမဲ့ယောဂီတွေပဲဗမာပြည်ထဲမှာတော့တန်းနေပြီရိဒ္ဓရကရိဒ္ဓနှံ့နေပြီဘယ်ပဲဘာပဲကြံတော့ပြေပါပဲကြံတော့လာမဲ့နှစ်အော်တိုဘာ7တဲမှာအော်တိုဘာလောက်မှာတရင်တစ်ခုကြားတယ်ဘုရားကရာမှာတဲ့ဗမာပြည်ကယောဂီတွေသွားပြီးတော့တရားစခန်းဖွင့်မယ်တဲ့နော်ဆရာတော်တစ်ပါးဥဆောင်ပြီးတော့တရားစခန်းသွားဖွင့်မယ်ခေါ်တဲ့ဆရာတော်ကလည်းမြန်မာပြည်ကထိုင်မဲ့ယောဂီတွေကလည်းမြန်မာပြည်ကဒီလိုဆိုတော့ဘာဖြစ်သွားလဲပြည်ရင်းပြည်ပယောဂီများပေါ့ဟုတ်လားအဲ့ဒီတည်းဘုန်းကြီးတို့ယောဂီတွေပါမလားပါကျင်တော့အဲ့ဒီသရဏာထာမင်းစင်ရင်ပေးပေါ့နော်အ ရိတရဏာထာမစင်ပေပေါ့ပြည်တွင်းကရိတ်သားတွေမှာထိုင်ရတာအာမရတော့ဘယ်ရိတ်သားသွားထိုင်အဲပြည်ပကရိတ်သားသွားထိုင်ကြမှာနော်ပြည်တွင်းမှာတော့နှံ့နေပါပြီဖရားပေါ့အထက်အောက်အဆုံးအစက်ရိတ်သားတွေနှံ့နေပါပြီပြည်ပမှာသွားထိုင်မှုပဲလိုပါတော့တယ်နော်ကြပြောသားမအောင်ဘလုံးနည်းနဲ့ဟောဒီအဝိဇ္ဇာကိုဖယ်ရှားမှာလဲဘလုံးနည်းနဲ့ဖယ်ရှားမှာလဲအဲ့ဒါဘုန်းကြီးတို့ပြိသက်တယ်အဲ့ဒါဟာလှုပ်ထုံးလုံနေနော်လှုပ်ရမဲ့နီလန်းကိုနော်လေ့လာတဲ့နေရာမှာကိုယ်တိုင်သဘောပေါက်ထားဖို့ဘုန်းကြီးကပြောပြတယ်တရားဟောတဲ့ဘုန်းကြီးကတော်တော့ဟောသွားမှာပဲဘာတွေပဲဟောသွားကိုယ်တိုင်ကလူရင်းအချက်တော့ချက်ကိုမသိရင်အလုံးလုံးတဲ့နေရာမှာအခက်အခဲရှိတယ်နော်လိုရင်းအချက်တော့ချက်ကိုသိဖို့လိုတယ်။ဒါမှကိုယ်တိုင်အလုပ်လုပ်အောင်ပါ။ဟောတဲ့ပုဂ္ဂိုလ်ကတော့လောလောဟောသွားတာပဲ။ကိုယ်တိုင်ကရောင်းဝါရောင်းဝါရောင်းဝါဆိုရင်ဘာမှအရာရောက်မှာမဟုတ်ခီးရောက်မှာမဟုတ်နော်။အဲ့တော့ဟောဒီတဏ္ဍာကိုသာထားပါဦး။ဒါကနောက်နေ့မှပြောတာပေါ့နော်။အဲ့နိဗ္ဗာန်ဆိုတဲ့လမ်းကြောင်းကိုသွားဖို့ရန်အတွက်ဘုန်းတော်ပရိသတ်တွေဘာနဲ့သွားမလဲ။မဂ်ကင်နဲ့သွားမယ်။ဘလို့ကိုကြော်လောက်သွားမလဲ။အဝိဇ္ဇာကိုကြော်လောက်သွားမလဲ။အဝိဇ္ဇာဖယ်ပလိုက်မယ်ဖယ်ပလိုက်မယ်အဝိဇ္ဇာမဖယ်ဘဲနဲ့အဝိဇ္ဇာကခလုတ်ကသိန်းလို့ရှင်းမှာကာစီထားတယ်ဟုတ်လားခလုတ်ကသိန်းကဲလို့ရှင်းမှာကာစီထားတယ်အဲ့ဒါကြောင့်မို့လို့နိဗ္ဗာန်ကိုမရောက်နိုင်ဘူးဖြစ်ဟုတ်လားအဲ့ဒါခလုတ်ကသိန်းကဲတော့ကာစီထားတယ်အဲ့ဒီအဝိဇ္ဇာကြီးကိုဖယ်ရှားပြရအောင်လုံးဝမရှိအောင်ဖယ်ရှားပြရအောင်နော်လုံးဝကြီးမရှိအောင်ဖယ်ရှားပြဖို့မတတ်နိုင်ရင်လည်းပဲယာယီတော့ဖယ်ရှားပြရမှာပဲဟုတ်လားຢ່າອີດເພຊາໄປມາເບເອີ້ລະບໍ່ລູເພຊາມາເລເພຊາບໍ່ເພຊານີ້ດີໆຕິຫຍໍພຸ້ນນະປະລິດັດທີ່ຈູຊາບໍ່ບໍ່ລູລະລູລະລູລະບໍ່ດີດໍມີມີດູເນາະພຸ້ນນະປະລິດັດທີ່ເພຊາໃນຫຍາມາຫັ້ນລະອະວິສາກໍເພຊາໃນຂະຈາອະວິສາແຍກຕະບາວະກໍບໍ່ຕີແບ່ນະບໍ່ລູມາເພຊາລູບໍ່ຢາກເນາະအဝိဇ္ဇာရဲ့သဘာဝကိုသိမှဖယ်ရှားလို့ရမှာဒီတော့အဝိဇ္ဇာရဲ့သဘာဝကဘာလဲဆိုရင်မသိတဲ့သဘောပဲဒါတော့လူတိုင်းသိနေတာပဲမသိတဲ့သဘောဟုတ်ပြီမသိတဲ့သဘောအဲ့ဒီမသိတဲ့သဘောကိုဘုန်းကြီးတို့ပြိတ္တတွေအဝိဇ္ဇာကိုဘယ်လိုဖယ်ရှားမှာတော့သိအောင်ဘာကိုသိအောင်လုပ်ရမှာတော့ဟမ်ဘာဘယ်လိုလုပ်မလဲဒီတော့အဝိဇ္ဇာဆိုတာကနန္တရားလေးပဲဟုတ်လားအဝိဇ္ဇာဆိုတာနန္တရားလေးပဲအဲ့ဒီနန္တရားလေးတွေဘုသူ့ကိုအာယုံပြုတ်ပြီးတော့မှအဝိဇ္ဇာရဲ့လို့ဖြစ်လာတာလေဘုသူ့ကိုအာယုံပြုတ်ပြီးတော့မှအဝိဇ္ဇာရဲ့လို့ဖြစ်လာတာလေခန္ဓာ၅ပါးကိုအာယုံပြုတ်ပြီးတော့မှအဝိဇ္ဇာရဲ့လို့ဖြစ်လာတာခန္ဓာ၅ပါးမရှိဘဲနဲ့ဝိဇ္ဇာရှိပါ့မလားခန္ဓာ၅ပါးမရှိတဲ့နေရာမှာဝိဇ္ဇာရှိမလားမရှိဘူးเนาะခန္ဓာ၅ပါးမရှိတဲ့နေရာဝိဇ္ဇာမရှိဘူးခန္ဓာ၅ပါးရှိတဲ့နေရာမှာမှအဝိဇ္ဇာရှိတာဟုတ်လားဒီတော့ခန္ဓာ၅ပါးရှိရမယ်အဲ့ဒီခန္ဓာ၅ပါးကိုအာယုံပြုတ်ပြီးတော့မှမသိဘူးမသိတော့မှအဝိဇ္ဇာရယ်လို့ဖြစ်လာတာကိုဒီတော့ဘုန်းကြီးတို့ပြိဿတ်တွေကเนาะအဝိဇ္ဇာကိုဖယ်ရှားတော့မယ်ဆိုရင်ဟုတ်လားအဝိဇ္ဇာသွားနေတဲ့လမ်းကြောင်းကိုလိုက်ရှာကြည့်စမ်းနော်အဝိဇ္ဇာသွားနေတဲ့လမ်းကြောင်းကိုလိုက်ရှာကြည့်တော့မှဒီအဝိဇ္ဇာကိုတတ်လို့ရမှာပေါ့အဝိဇ္ဇာဘယ်လမ်းကြောင်းကသွားနေတယ်လဲဒီခန္ဓာ၅ပါးဆိုတဲ့လမ်းကြောင်းကသွားနေတာမလားအဲ့ဒီခန္ဓာ၅ပါးသည်ဘယ်ချိန်မှဖြစ်တော့ဘယ်နေရာမှဖြစ်တော့ဘယ်လိုဖြစ်တော့စဉ်းစားကြည့်ပါဦးဘယ်ချိန်မှာဖြစ်တော့ဘယ်နေရာမှာဖြစ်တော့ဘယ်လိုဖြစ်တော့ဒီခန္ဓာ၅ပါးဘယ်ချိန်မှာဖြစ်လဲဘယ်ချိန်မှာဖြစ်လဲအကြောင်းတိုက်တဲ့အချိန်မှာဖြစ်တယ်ဟုတ်ပြီနော်အဲခန္ဓာ၅ပါးဖြစ်တာသိအောင်လုပ်ပြီးတော့မှဒီအဝိဇ္ဇာကိုတတ်မှာဒီခန္ဓာ၅ပါးအကြောင်းမသိဘဲနဲ့ဒီဝိဇ္ဇာသတ်တတ်လို့မရဘူးဟုတ်လားခန္ဓာ၅ပါးပဲအချိန်မှာဖြစ်တော့ အကြောင်းတိုက်ဆက်တဲ့အချိန်မှာဖြစ်တယ်ဘလို့အကြောင်းတွေတိုက်ဆက်လို့ဘလို့ဖြစ်တာတော့ဘယ်ခန္ဓာတွေဖြစ်တာတော့ဘယ်ခန္ဓာတွေဘလို့တိုက်လို့ဘယ်အာယုန်တွေဘလို့တိုက်လို့ဘယ်ဝိဇ္ဇာတွေဖြစ်နေတာလဲမျက်စိနဲ့အစိမ့်နဲ့တိုက်ရင်မြေစိတ်ခန္ဓာဖြစ်တယ်ဟုတ်တယ်မဟုတ်လားမျက်စိနဲ့အစိမ့်နဲ့တိုက်ရင်မျက်စိနဲ့အစိမ့်နဲ့တိုက်တဲ့အချိန်မှာမြေစိတ်ခန္ဓာဖြစ်တယ်နားနဲ့အသံနဲ့တိုက်တဲ့အချိန်မှာကြားစိတ်ခန္ဓာဖြစ်တယ်နှာခေါင်းကြီးနဲ့အနံ့နဲ့တိုက်တဲ့အချိန်မှာနာစိတ်ခန္ဓာဖြစ်တယ်တရားကြီးနဲ့ရတာနဲ့တိုက်တဲ့အချိန်မှာသာသိခန္ဓာဖြစ်တယ်။ကာယကြီးနဲ့ဒိဋ္ဌိဇာနဲ့တိုက်တဲ့အချိန်မှာဉာဏ်ကောင်းစိတ်ခန္ဓာဖြစ်တယ်။မနောနဲ့တွေးတော်ဇာနဲ့တိုက်တဲ့အချိန်မှာတွေးတော်ဇာစီစိတ်ခန္ဓာဖြစ်တယ်။ဒါခန္ဓာဖြစ်တဲ့အချိန်နော်။ဖြစ်လာတဲ့ခန္ဓာကဘယ်နှပါးဖြစ်တော့ဘယ်နှပါးလဲ5ပါးနော်ပရိသသမုပ္ပါဒိနဲ့ပြောရင်ဘယ်လိုတွေတော့ဝိညာဉ်နာယောသလယရဏဖသဟောပြီအဲ့ဒီ၅ပါးသည်ဘယ်အချိန်မှာဖြစ်လဲတခုနမူနာတခုပြောကြည့်သာနမူနာတခုမျက်စိအကြည့်နဲ့အသင်းနဲ့တိုက်တဲ့အချိန်မှာမြင်စိတ်အဲဝိညာဉ်ဖြစ်တယ်နာယောဖြစ်တယ်သလယရဏဖြစ်တယ်ဖတ်တာဖြစ်တယ်ဝေဒနာဖြစ်တယ်ဒီလိုပြောအောင်ပါနော်မျက်စိကြည့်နေဆင်းနေတတ်တဲ့အချိန်မှာဝိညာဉ်ဖြစ်တယ်နာယောဖြစ်တယ်သာလယရဏဖြစ်တယ်ဖတ်တာဖြစ်တယ်ဝေဒနာဖြစ်တယ်နော်ဟုတ်ပြီဒီတော့မျက်စိကြည့်နေအဆင်းနဲ့မျက်စိကြည့်တာကဒီထဲမှာရှိတဲ့ကြည်တတ်ပေါ့နော်အပြင်ဘက်ကအဆင်းနဲ့တိုက်တယ်တိုက်လိုက်တဲ့အခါကျတော့မြင်လိုက်တယ်ဘယ်လိုကမြင်တော့မြင်စိတ်သည်ဒီပရိစ္ဆသမုပ္ပါဒ်တရားတော်ထဲမှာနာမည်တက်ပြစားမှဆိုရင်ဘလူတယ်လေဘလူတယ်လေမြင်စိတ်သည်ဘလူတော်ပရိစ္ဆသမုပ္ပါဒ်တရားတော်မှာစဝိုင်းထဲမှာနာမည်တက်ပြစားမှဆိုရင်မြင်စိတ်ဆိုတာဘလူတော်စိတ်လို့ပြောနေမှာပေါ့ဝိညာဉ်ပေါ့ဟုတ်တယ်မလားမြင်စိတ်သလားဘယ်လိုလဲဝိညာဉ်ပေါ့စိတ်သလားဝိညာဉ်ပေါ့ဟုတ်လားဘယ်လိုကြောင့်ဖြစ်တော့မျက်စိကြည့်နေအစင်းနဲ့တိုက်လို့ဖြစ်တာဒါမျက်စိကြည့်ကဒီပရိစ္ဆသမုပ္ပါဒ်တရားတော်ထဲမှာကြည့်ရင်ဘယ်လိုတော့ဘယ်နေရာမှာလဲဘယ်နေရာမှာလဲမျက်စိကြည့်သလားဘယ်နေရာမှာလဲသလယရဏသလယရဏသရဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်တရားအကြည့်ကိုယ်အကြည့်စိတ်ဒီတော့မလားဒီတော့နော်မျက်စိကြည့်သရကဒီတည်းမှာဘယ်လိုနာမည်ပေးထားလဲသလယရဏအစင်းဆိုတာကယုတ်ဘယ်လိုနာမည်ပေးထားလဲယုတ်လို့ပဲနာမည်ပေးထားတယ်ဟုတ်လားယုတ်လို့ပဲနာမည်ပေးထားတယ်မြေစိတ်ကပါလေဝိညာဉ်လို့နာမည်ပေးထားတယ်ဟုတ်လားဒါမျက်စိကြည့်ရစင်ရတတ်တဲ့ဝိညာဉ်ဆိုတဲ့စိတ်တွေဖြစ်တယ်သလယရဏဖြစ်တယ်နော်ရုပ်တွေဖြစ်တယ်ဝိညာဉ်တွေဖြစ်တယ်ဒီတော့နာမ်ဆိုတာဘယ်လိုတော့စေတသိက်စိတ်နဲ့တွဲဖြစ်နေတဲ့စေတသိက်တွေကနာမ်စေတသိက်ဘာမလို့တယ်လဲ52ပါးအဲ့ဒီ52ပါးသည်နာမ်ဟုတ်တယ်မလားဒါဝိညာဉ်လည်းရသွားပြီနာမ်လည်းရသွားပြီပြီးတော့ဗာလဲရုပ်လည်းရသွားပြီသလယရဏလည်းရသွားပြီနော်ပြန်ပြောမယ်မျက်စိကြည့်နေအစင်းနဲ့တိုက်တယ်မျက်စိကြည့်ကဒီထဲမှာဗာလဲအစင်းကမြင်စိတ်ကသူနဲ့တွဲဖြစ်တဲ့စိတ်သိက်တွေကနာနော်နာနေဖြစ်အရိလနာနေဖြစ်တဲ့အခါကျတော့ဟုတ်လားမျက်စိကြည့်ရဆင်းရဲမြင်စိတ်ရတော့မှပေါင်းဆောင်တဲ့သဘောလေးတွေဖြစ်နေတယ်အဲ့ဒီတော့မှပေါင်းဆောင်တဲ့သဘောကဘယ်လိုပါလဲဟောဖန်တာလေးဖြစ်သွားပြီနော်မ ျက်စိကြည်ရဆင်းရဲမြင်စေရသုံးပါမပေါင်းမဲနဲ့မြင်တာဖြစ်ပါသုံးပါမပေါင်းဆောင်မဲနဲ့မြင်တယ်ဆိုတာဖြစ်ပ
ါ
ဒီသုံးပါပေါင်းဆောင်လို့သာမြင်တဲ့သဘောဖြစ်တာပေါ့ဒါပေါင်းဆောင်မှုကဘယ်လိုတော့ပေါင်းဆောင်မှုကဖတ်တာဖတ်တာကြောင့်ဘယ်လိုဖြစ်တော့ဒီတော့မျက်စိကနေစင်ကိုကြည့်လိုက်တာနဲ့တပြိုင်တည်းဝိညာဉ်ဖြစ်တယ်နာမ်ဖြစ်တယ်ရုပ်ဖြစ်တယ်သလရဏဖြစ်တယ်ဖတ်တာဖြစ်တယ်ဝေဒနာဖြစ်တယ်ပေါင်းတော့ခန္ဓာဘယ်နှပါးလဲပေါင်းတော့ခန္ဓာ၅ပါးဒါမြင်စိတ်ခန္ဓာ၅ပါးလို့ခေါ်တယ်ဟုတ်လားအဲ့ဒါကိုပဲဘုန်းကြီးတို့ရူပခန္ဓာဝေဒနာခန္ဓာဆိုတဲ့အဘိဓမ္မာနည်းနဲ့နာမည်လေးပြောင်းကြည့်လိုက်မယ်ဆိုရင်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာဝိညာဉ်ကဘာလဲဝိညာဉ်နဲ့ခန္ဓာနာမ်ကဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာယောက်ကယောက်ကရူပခန္ဓာနော်ယောက်ကရူပခန္ဓာသလာယရဏကသလာရဏကဘယ်နှပါလဲဘယ်သူတွေပါလဲအကြည်ဓာတ်ကလေးတွေပေါ့နော်ဘဝရအနေနဲ့ကတော့မျက်စိနားနှာခေါင်းလျှာကိုစိတ်လို့ဒီလိုခေါ်လိုက်တာပေါ့လေတကယ်ယူရမှာကကြည်ဓာတ်ယူရမှာပေါ့ဟုတ်လားဟုတ်ပြီဒါဖြင့်မျက်စိကြည်ဓာတ်ကအခုနပြောတဲ့ခန္ဓာ၅ပါးထဲမှာဗရဲထက်ရုပ်ခန္ဓာနာကြည်ဓာတ်ကနှာခေါင်းကြည်ဓာတ်ကလျှာကြည်ဓာတ်ကကာယကြည်ဓာတ်ကရုပ်ခန္ဓာမနောကဘာခန္ဓာလဲဝိညာဉ်ခန္ဓာစရတိခန္ဓာ၅ပါးထဲမှာပဲဝင်သွားတာပဲဟုတ်လားနောက်တကဖတ်တာကဘာခန္ဓာသင်္ခါရခန္ဓာဝေဒနာကဘာခန္ဓာအော်ဒီလိုဆိုတော့ဝိညာဉ်တော်သလရဏဖတ်တာဝေဒနာလို့ပြောပေမဲ့အဘိဓမ္မာနည်းနဲ့ပြောကြည့်လိုက်တော့လေခန္ဓာ၅ပါးပါပဲဘယ်လိုတွေတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲဒါမြေစိတ်ခန္ဓာပေါ့ဟုတ်တယ်မလားဒါတော့မိမိတဏ္ဍာမှာမြေစိတ်ခန္ဓာလေးတွေပေါ်တယ်ကျန်စိတ်ခန္ဓာလေးတွေပေါ်တယ်ဘယ်ချိန်မှာပေါ်တယ်လဲမျက်စိကြည့်နေစိတ်နဲ့တိုက်လို့ပေါ်တယ်နော်ဘယ်လိုပေါ်တယ်လဲဆိုရင်ပရမဖြစ်တာကမြေစိတ်ဟောသူတို့မျက်စိကြည့်နေစိတ်ကရုပ်နဲ့သလရဏတွဲဖြစ်တာကနာမ်ဟောသူတို့တွေပေါ်ဆိုတာကဖတ်တာဖတ်တာကြောင့်ဝေဒနာဖြစ်တယ်ဒါဖြစ်ပုံဖြစ်နည်းလေးတွေပေါ့နော်စင်ငယ်ဖြစ်ပုံဖြစ်နည်းလေးတွေဒီတော့ဘယ်နေရာမှာဖြစ်တယ်လဲဆိုရင်မျက်စိကြည်မှာဖြစ်တယ်ပြီးတော့နားကြည်မှာဖြစ်တယ်နှာခေါင်းကြည်မှာဖြစ်တယ်တရားကြည်မှာဖြစ်တယ်ကိုယ်ကြည်မှာဖြစ်တယ်စိတ်မှာဖြစ်တယ်ဟုတ်လားဟုတ်ပြီအဲ့ဒါကခန္ဓာ၅ပါးဒါကဝိဇ္ဇာဒါကခန္ဓာ၅ပါးနော်ဒီခန္ဓာ၅ပါးနဲ့ဒီဝိဇ္ဇာနဲ့ဘယ်လိုပတ်သက်တယ်လဲအခုပြောနေတဲ့ခန္ဓာ၅ပါးလေဝိညာဏယုတ်တာလရဏဖသဝရဏတဲ့ခန္ဓာ၅ပါးဒီခန္ဓာ၅ပါးနဲ့ဟောဒီအဝိဇ္ဇာနဲ့ဘယ်လိုပတ်သက်တယ်လဲဘယ်လိုဆက်ဆက်နေတယ်လဲဘယ်လိုဆက်ဆက်နေတယ်လဲခန္ဓာ၅ပါးသုပ္ပါဒသုနေတာပဲဟုတ်တယ်မလားခန္ဓာ၅ပါးကသုပ္ပါဒသုနေတာပဲဘာဖြစ်လို့ဝိဇ္ဇာကရောက်လာတာတော့ဘာဖြစ်လို့ဝိဇ္ဇာကရောက်လာတာတော့ဘာဖြစ်လို့ဝိဇ္ဇာရောက်လာတာလဲဆိုတော့ဘုန်းကြီးတို့ပြိတ္တတွေကတနေ့တနေ့ဒီခန္ဓာနဲ့မနေဘူးလားနေလားနေပါရဲ့အဲ့ဒါပဲခန္ဓာနဲ့နေကြတာမလားတနေ့တနေ့ခန္ဓာနဲ့နေကြတာဟုတ်လားခန္ဓာနဲ့နေကြတာဗိမဲ့ခန္ဓာနဲ့နေတယ်လို့သိရလားအဲမသိလို့ဝိဇ္ဇာဖြစ်လာတာမသိလို့ဝိဇ္ဇာဖြစ်လာတာနေတာကခန္ဓာနဲ့နေတာမသိတော့ဝိဇ္ဇာဖြစ်လာတာတခိုးကိုတရောကန်းကြတာအဲ့ဒါပဲဟုတ်လားတခုတ်ကိုတရောကန်းတယ်လို့တကယ်ကဒီခန္ဓာ၅ပါးသည်နော်ဒုက္ခလားဒုက္ခလားဒါပေမဲ့လို့မိမိကဒုက္ခလို့ထင်နေတယ်တရောသွားကန်းမိနေပြီတကယ်ကဒုက္ခတခိုးပဲဒုက္ခသစ္စာပဲဒါကွာဒီခန္ဓာနဲ့နေရတာအဆင်ပြေတယ်သားနဲ့နေရတာအဆင်ပြေတယ်သမီးနဲ့နေရတာအဆင်ပြေတယ်ဇနီးနဲ့နေရတာအဆင်ပြေတယ်ခင်မုန်းနဲ့နေရတာအဆင်ပြေတယ်ဒီပစ္စည်းတွေနဲ့နေရတာအဆင်ပြေတယ်ချမ်းသာတကလို့မထင်မလားထင်တယ်ထင်နေတာဒီတော့မလားထင်နေတာထင်ရမယ်ဒီခန္ဓာ၅ပါးဒီဘာသစ္စာလဲ ဒုက္ခသစ္စာဖြစ်ပါရဲ့နဲ့ဘာဖြစ်လို့ဒီခန္ဓာငါးပါးနဲ့နေရတာကိုမွေ့လျော်နေတယ်လဲကျဉ်တ်နေတယ်လဲဘာဖြစ်လို့ကျဉ်တ်နေတယ်လဲသားနဲ့နေရတာမကျဉ်တ်ဘူးလားကျဉ်တ်လားဘာဖြစ်လို့ကျဉ်တ်ဘာမသိတာလဲဒုက္ခသစ္စာမှမသိလို့ကျဉ်တ်တာသိရင်မကျဉ်တ်ဘူးသိရင်မကျဉ်ကျဉ်တ်တဲ့တဏ္ဍာဖြစ်ကိုမဖြစ်ဘူးဒေါသဖြစ်တာပြောတာမဟုတ်ဘူးနော်မသိလို့တဏှာဖြစ်တာသိရင်တဏှာဖြစ်เสียအကြောင်းမရှိဘူးဘုန်းတော်ပရိသတ်တွေကိုမြင်နေတယ်မခင်မလားခင
်
ဘာဖြစ်လို့ခင်ဘာဖြစ်လို့ခင်တော့ဒုက္ခသစ္စာမှမသိလို့ခင်နေတာဒီလိုမလားဒုက္ခသစ္စာမှမသိလို့ခင်နေတာအခုရိတ်တာလာပြီးတော့ဘာတွေလာတတ်ဒီတဏှာတွေဒီဝိဇ္ဇာတွေလာတတ်နေတာမလားရိတ်တာလာပြီးတော့ဝိဇ္ဇာကိုလည်းလာတတ်နေတယ်တဏှာကိုလည်းလာတတ်နေတယ်တတ်တယ်ဆိုရင်နည်းနည်းတော့ပြရမှာပေါ့ရောရမှာပေါ့ဟုတ်တယ်မလားဒီလိုဆိုရင်ရိတ်တာကအိမ်ပြန်ရောက်တဲ့အခါမှာသာသမီမိရဲ့ဘောမှာခင်တဲ့မင်းတဲ့တဏှာကလေးတွေရောရမှာလားမရောရဘူးလားရောလားရောလားဆရာတဏ္ဍခွက်ခွာနေရတာမလို့ဒုတ်ချပြီးတော့ချက်လိုက်မယ်ဆိုရင်တော့ပြီးပါလေရောဟုတ်လားဆရာတဏ္ဍခွက်ခွာနေရတာမလို့ဩမလေးဆရာတောင်ကြာပြီမတွေ့ရတာဆိုရင်ဟုတ်လားမတွေ့ရတာဆရာတောင်ကြာပြီဆိုပြီးတော့အဲ့ဒီကြမှာပြန်လွတ်တည်နေရင်တော့အဝိဇ္ဇာတဏ္ဍတွေမရောတဲ့အပြင်ထပ်ပြီးတော့မတွေ့ဘူးလားတို့နှစ်ထပ်ခွန်းပေါ့ဟမ်အဲ့တော့ရိတ်သားလေးဆရာလောက်သွားနေလိုက်ယောဂါတွေပြန်ထားလိုက်ရိတ်သားတွေဆယ်လောက်သွားနေလိုက်ယောဂါတွေပြန်ထားလိုက်ယောဂငြိမ်းမလားလို့ရိတ်သားသွားနေကမှမငြိမ်းတဲ့အပြင်ယောဂါတွေတိုးနေအောင်မယ်ဆိုရင်အဆင်ပြေပါမလားမပြေဘူးနော်မြတ်စွာဘုရားတခင်ကရမကြီးကပြောတယ်ကိုယ့်ရဲ့တဏ္ဍာမှာကိရိတာတရားလေးတွေပေါ်လာလို့ရှိရင်တဲ့ဘုရားကပြောတယ်အဲ့ဒါကမာနရဲ့စိတ်တွေတဲ့မာနကလွတ်လိုက်တဲ့ပြစ်လိုက်တဲ့လက်နဲ့တွေတဲ့ဟုတ်လားကိရိတာတဏ္ဍာလေးပေါ်လာရင်လည်းဘလူကပြစ်လိုက်တာလဲမနက်ကပြစ်လိုက်တာမနက်ပြစ်လိုက်တဲ့လက်နဲ့မနက်လှုပ်လိုက်တဲ့စစ်သည်စစ်သားနော်ကိုယ်လာဖြစ်စင်းနေတာမလားမနက်ကကိုယ်လာဖြစ်စင်းနေတာတဲ့တဏှာလေးပေါ်လာရင်လည်းမနက်ကလှုပ်လိုက်တာဒေါသလေးပေါ်လာရင်လည်းမနက်ကလှုပ်လိုက်တာဒိဋ္ဌိလေးပေါ်လာရင်လည်းမနက်ကလှုပ်လိုက်တာအိတ်တမစ္စရိယလေးပေါ်လာရင်လည်းမနက်ကလှုပ်လိုက်တာတဲ့မနက်ကနော်ကိုယ့်ရဲ့ကိလေသာတသားတွေကိုဟုတ်လားကိုယ့်ရဲ့ရင်ထဲမှာရောက်အောင်မနက်ကကိလေသာတသားတွေကိုအမြဲတမ်းသေးလှုပ်ပြီးတော့ဖြည့်ဆင်းနေတာဟုတ်လားဖြည့်ဆင်းနေတာတော့ဘုန်းကြီးတို့ပရိသတ်တွေကအဲ့ဒီမာနရဲ့လှုပ်လိုက်တဲ့စစ်သားတွေကိုတိုက်ထုတ်နေတာဒီလိုမလားဘယ်လိုတွေကိုတိုက်ထုတ်နေတာလဲမာနကလှုပ်လိုက်တဲ့ကိလေသာစစ်သားတွေကိုဘာလုပ်နေတာလဲတိုက်ထုတ်နေတာအခုလုပ်နေတာလေမာနကလည်းလှုပ်နေတာပဲမာနကလည်းကိလေသာစစ်သားတွေလှုပ်နေတာပဲဘုန်းတို့ပရိသတ်တွေကလည်းတိုက်နေတာပဲနော်နာဝတ္တနာယတ္တမတိုက်နိုင်ရင်မန္တကဟမ်နာဝတ္တနာယတ္တမတိုက်နိုင်ရင်အော်ဒီပုဂ္ဂိုလ်တွေဟာနော်ငါရဲ့စိတ်သားတွေကိုတိုက်တက်တဲ့ယန္တူတွေပါလားလို့ဖွင့်တော့ပြိတ္တတွေကိုမတတ်မှတ်ဘူးလားတတ်မှတ်သူ့လိုချင်နေတဲ့ပုဂ္ဂိုလ်ကြတော့သူကယန္တူလို့မတတ်မှတ်ဘူးဟုတ်လားတဏှာလိုလိုက်တဲ့ပုဂ္ဂိုလ်ယန္တူလို့တတ်မှတ်မလားသောတာလုံလိုက်တဲ့ပုဂ္ဂိုလ်ယံသူလို့တတ်မှတ်မလားတဏှာရဲ့လုံလိုက်ရင်ဘုရားရဲ့မိတ်ဆွေတို့ဟမ်ဘုရားရဲ့မိတ်ဆွေတို့မာနရဲ့မိတ်ဆွေသောတာလုံလိုက်ရင်ဘုရားရဲ့မိတ်ဆွေတို့မာနရဲ့မိတ်ဆွေမာနရဲ့ဘက်တော်သားတွေပေါ့ဟုတ်လားတဏှာလုံလိုက်ရင်မာနရဲ့ဘက်တော်သားသောတာလုံလိုက်ရင်မာနရဲ့ဘက်တော်သားမာနရဲ့မိတ်ဆွေမာနရဲ့ဘက်တော်သားတွေသူ့ဘက်တော်သားကြတော့သူကသိဒုက္ခမပေးဘူးနော်ဒါပေမဲ့လို့ဘုန်းကြီးတို့ပရိသတ်တွေကမနေနိုင်မထနိုင်ရိတ်တာသွားဆရာကလေးသွားပြီးတော့မန္တရကိလေသာယံသူတွေကိုနိုင်အောင်တိုက်မဟဲဆိုပြီးတော့မောင်းတင်ပြီးတော့နော်သွားဆားလိုက်တဲ့အခါကျတော့မနက်ကကျင်တဲ့မကျင်တဲ့ဘူးပြန်လာခဲ့မင်းပြန်လာခဲ့အောင်ပေါ့ဟုတ်လားအဲ့ပြန်လာမှသိစရာမပေါ်ဘယ်သူကစောင့်နေတာလဲဘုန်းကြီးပရိသတ်တွေမနက်ကအင်္ဂါနဲ့စောင့်နေပြီဟုတ်လားကိရိတာစစ်သားတွေနဲ့ဘယ်ကနေစောင့်နေတော့အဲရနေစောင့်နေကြပြီအဲဒီတော့ သူ့ဘက်တော်သားသူ့အလိုလိုက်တော့ကသူရဲ့မိတ်ဆွေဖြစ်နေနေတော့ကတော့သူကတော့ဒီစီစီပဲနော်အခုသူ့ကိုဆန့်ကျင်ပြီဆိုတာနဲ့တကယ်နဲ့မန္တကဒီတိုင်းမနေတော့ဘူးဟုတ်လားအမျိုးမျိုးသောကိလေသာဖြစ်เสียအာယုံကလေးတွေနဲ့မြှော်လိုက်နေအဲ့ဒါသတိထားပေါ့ဘိုင်းတော်ပရိသတ်တွေနော်ကိလေသာဖြစ်เสียအာယုံအမျိုးမျိုးတွေနဲ့ဘာလို့မှလဲမြှော်မှာအဲ့ဒီတော့မှတဏှာတွေဖြစ်လိုက်ဒေါသတွေဖြစ်လိုက်ဣဒ္ဓမြေတရားတွေဖြစ်လိုက်နော်ရိတ္တမသွားခင်တုန်းကဒေါသသိမကြည့်ဘူးရိတ္တကပြန်လာမှဒေါသကြီးတယ်ဆိုရင်တော့မဟုတ်တော့ဘူးဘလို့ရတဲ့ဘက်ဖြစ်သွားတော့အဲ့ဒါမန္တတဲ့ဘက်ဖြစ်သွားတာဟုတ်လားရိတ္တမသွားခင်တုန်းကဒီလောက်ဒေါသမကြည့်ဘူးရိတ္တကပြန်လာကမှဒေါသကြီးလာတယ်ဆိုရင်တော့အဲ့ဒါမန္တရဲ့နှိမ့်ဆက်တာခံရပြီးတော့သာမှတ်လိုက်ဘာဖြစ်လို့မန္တကဒီလောက်တော့နှိမ့်ဆက်တယ်လဲမေးရင်သူ့ကိုသူ့ရဲ့စစ်သားတွေကိုဘုန်းကြီးတို့ပြိတ္တတွေကတိုက်မလို့သွားစိတ်ကူးလိုက်တာကိုအဲ့တော့တိုက်မှာဖြစ်လည်းပဲနံအောင်တိုက်မစမဘော့တော့သွားမလုံးနဲ့မစမဘော့သွားလာရင်အိမ်မှာဘလူကစောင့်နေတော့မန္တကစောင့်နေလိမ့်မယ်ဟုတ်လားအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာခန္ဓာ၅ပါးမရှိဘူးလားရှိလားအဲ့ဒီခန္ဓာ၅ပါးနဲ့နေရပြီမလို့ခန္ဓာ၅ပါးမှမသိဘူးဆိုရင်မသိတာတွေဘယ်လိုတော့ဟုတ်တယ်တော့နော်ခန္ဓာငါးပါးရှိတယ်အဝိဇ္ဇာရှိတယ်ခန္ဓာငါးပါးကိုအာယုံပြုတ်ပြီးတော့မှအဝိဇ္ဇာဖြစ်တာရှင်းလားခန္ဓာငါးပါးကိုအာယုံပြုတ်ပြီးတော့မှအဝိဇ္ဇာဖြစ်တာဒီခန္ဓာငါးပါးမပေါ်ဘဲနဲ့ဒီဝိဇ္ဇာပေါ်ပါ့ခန္ဓာငါးပါးမရှိတဲ့နေရာမှာအဝိဇ္ဇာရှိပါမလားအဝိဇ္ဇာပဲရှင်ဖြစ်ခန္ဓာငါးပါးဖြစ်တဲ့ခြင်းဖြစ်တာသိတော့မလားခန္ဓာငါးပါးပဲရှင်ဖြစ်တယ်လဲဆိုတော့မှမျက်စိနဲ့ဆင်းတဲ့တိုက်လို့မြင်စိတ်ခန္ဓာဖြစ်တဲ့စသည်ဒီလိုသွားမှာကိုနော်ဒီတော့ခန္ဓာငါးပါးဖြစ်ရင်အဝိဇ္ဇာကရောက်လာပြီခန္ဓာငါးပါးမသိအောင်တကဖုံးကွယ်မလို့ရောက်လာပြီမလားခန္ဓာငါးပါးမသိအောင်ဖုံးကွယ်မလို့အဝိဇ္ဇာကရောက်လာပြီခန္ဓာငါးပါးမရှိသေးရင်သူအဝိဇ္ဇာမရှိသေးဘူးနော်ဘယ်ချိန်မှမအဝိဇ္ဇာဖြစ်တော့ခန္ဓာငါးပါးရှိမှအဝိဇ္ဇာရှိတာဒီတော့အဝိဇ္ဇာဘယ်လိုကြောင့်ဖြစ်တော့ခန္ဓာငါးပါးကြောင့်ဖြစ်တာဘယ်လိုကောင်မီးပြီးဖြစ်တော့ခန္ဓာငါးပါးကိုမိပြီးတော့ဖြစ်နေတာเนาะဒီတော့ဘုန်းကြီးတို့ပြိတ္တတွေကဒီအဝိဇ္ဇာတတ်တော့မယ်ဆိုရင်ဘယ်လိုတတ်မလဲဘယ်လိုတတ်မလဲဒီဝိဇ္ဇာကြီးသွားတတ်လို့ရမရဘူးအဝိဇ္ဇာကဝိဇ္ဇာဖြစ်အောင်လုပ်ဆိုမဲ့ဘယ်လိုလုပ်မှာတော့လောဘလုံးနည်းမှမသိပဲနဲ့ဒီဝိဇ္ဇာကဘယ်တော့မှမဖြုံဘူးဟုတ်တယ်မဟုတ်လားဘယ်လိုလုပ်မှာတော့အဲ့တော့ခန္ဓာအဝိဇ္ဇာကတော့ဒိဋ္ဌိကဉာဏ်သူပဲ။ဉာဏ်သူကတော့အဝိဇ္ဇာ။ဟုတ်လား။အဝိဇ္ဇာကဉာဏ်သူပဲ။ဒါပေမဲ့အဝိဇ္ဇာဉာဏ်သူကိုတတ်ချင်ပါတယ်ဆိုဒီအဝိဇ္ဇာဉာဏ်သူကိုတော့မထိနဲ့။ထိစရာမလိုဘူး။ဘုရားပရိသတ်တွေဟုတ်လား။ဒီအဝိဇ္ဇာတဲ့ဉာဏ်သူကိုတော့ထိစရာမလိုဘူး။နော်။ထိစရာမလိုဘူး။ဘာဖြစ်လို့တော့ဒီအဝိဇ္ဇာကဒီခန္ဓာရှိမှဒီအဝိဇ္ဇာဖြစ်တာကိုဒီခန္ဓာမရှိဒီအဝိဇ္ဇာဖြစ်ပါမလား။ဒီလိုဆိုဒီခန္ဓာမရှိအောင်လုပ်ဖို့ပဲလိုတယ်။ဟုတ်လားဒီခန္ဓာမရှိအောင်လောဘပဲလူတာပါပဲเนาะဘုန်းကြီးတို့လောကစကားရှိတယ်မဟုတ်လားเนาะအညီရှိတော့ရင်းအောင်နဲ့အမိုက်ပုံရှိတော့ခွေးမစင်စွန့်နဲ့เนาะခွေးမစင်စွန့်တော့သာပြည့်တယ်မနေနဲ့အမိုက်ပုံသာကျုံးပလိုက်ဒီလိုမဟုတ်လားအမိုက်ပုံကျုံးပလိုက်ရင်ခွေးမစင်စွန့်မှာမလားစွန့်ဘူးเนาะအညီရှိတော့ရင်းအောင်နဲ့ရင်းအောင်သာပြောမနေနဲ့အညီမရှိအောင်လောက်ပလိုက်အခုလည်းပဲဝိဇ္ဇာဖြစ်တာသွားပြီးတော့ရမရှာမနေနဲ့အလုပ်ပြရမှာလေခန္ဓာငါးပါးမရှိအောင်လုပ်နော်ခန္ဓာငါးပါးမရှိအောင်လုပ်ဒီတော့ဖိနှုတ်ပရိသတ်တွေအဝိဇ္ဇာကဟောဒီခန္ဓာငါးပါးကိုအာယုံပြူတိုင်းပြူတိုင်းအာယုံပြူတိုင်းပြူတိုင်းသူကဘယ်လိုမြင်တဲ့အာယုံပြည့်တယ်ဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့အာယုံပြူတာမလားဘာဖြစ်လို့ခန္ဓာငါးပါးအာယုံပြူပြီးတော့ဝိဇ္ဇာဖြစ်တယ်လဲဆိုရင်ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့မြင်နေလို့အဝိဇ္ဇာဖြစ်နေတာဟုတ်လားပါတယ်ခန္ဓာ၅ပါးကိုပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့မြင်နေလို့ဒီဝိဇ္ဇာဖြစ်နေတာဟုတ်လားဒီဝိဇ္ဇာဖြစ်နေတာဒီလိုဆိုဒီဝိဇ္ဇာမဖြစ်စေချင်ပါဘူးဆိုရင်ဝိဇ္ဇာကိုသာထားဘာမှသူ့ကိုတော့မသုံးသပ်နဲ့နော်ဉာဏ်လည်းပြုစရာမလိုဘူးဟုတ်လားဘာလို့ကမှလည်းဟောဒီခန္ဓာ၅ပါးကိုသာသူတဲ့သူเจ้าကိုသိအောင်လုပ်ပလိုက်ဒါသူရဲ့လုံထုံလုံးလေးပဲအဝိဇ္ဇာကိုသတ်ချင်ဘာလို့ကမှလည်းခန္ဓာ၅ပါးကိုသိအောင်လုပ်
အဝိဇ္ဇာသချင်းဘာလို့မလဲခန္ဓာငါးပါးကိုသိအောင်လို့ခန္ဓာငါးပါးကိုသိအောင်လို့ဘယ်အချိန်မှလုံးမှာတော့ဘယ်အချိန်မှလုံးမှာတော့ဟမ်ခန္ဓာငါးပါးသိအောင်လို့ဘယ်အချိန်မှလုံးမှာတော့ခန္ဓာပေါ်တဲ့အချိန်လုံးမှာဟုတ်လားဘယ်အချိန်မှလုံးမှာလဲဟောဒီချင်းကမအားသေးဘူးခဏထအောင်ဖြစ်ပါဒီချင်းကမအားသေးဘူးခဏထအောင်မင်းအတိုင်းမင်းဒီတိုင်းနေအောင်ငါမအားသေးဘူးမအားသေးဘူးဆိုလို့ရှိရင်ဘယ်လိုကဝင်လာပါလဲမအားသေးဘူးမအားသေးဘူးမအားသေးဘူးနဲ့တနေကုန်သွားရင်တနေကုန်ဘယ်လိုနဲ့နေအဝိဇ္ဇာနဲ့နေတာဒီတော့အဝိဇ္ဇာကိုပယ်သမလို့မောင်းတင်လာတဲ့ပုဂ္ဂိုလ်တယောက်ဟာနော်ဘလောက်ပဲအဝိဇ္ဇာပယ်သမလို့မောင်းတင်နေသည်ဖြစ်စေဒီခန္ဓာငါးပါးကိုမှသိအောင်မလုပ်ဘူးဆိုဒီဝိဇ္ဇာကဖြုံကုန်မဖြုံဘူးဟုတ်တယ်မလားဒါဝိဇ္ဇာကိုပယ်သချင်ရင်ဘာလုပ်ရမှာလဲခန္ဓာငါးပါးသိအောင်လို့ခန္ဓာငါးပါးသိအောင်လို့ရင်ဘယ်အချိန်မှလုပ်ရမှာလဲခန္ဓာပေါ်တဲ့အချိန်ခန္ဓာကဘယ်နေရာဘယ်အချိန်ဒီမှာပေါ်တော့မျက်စိကြည့်နေအစင်းနဲ့တတ်တဲ့အချိန်ပေါ်တယ်နားကြည့်နေအသံနဲ့တတ်တဲ့အချိန်ပေါ်တယ်နှာခေါင်းကြည့်နေဆရာကြည့်နေกายကြီးနဲ့မနှောနဲ့ကျေရောစရာနဲ့တတဲ့ချင်းပေါ်တယ်အဲ့ဒီချင်းနေစောင့်ကြည့်ရမှာပဲဟုတ်လားဘာလို့မှမလဲစောင့်ကြည့်စောင့်ကြည့်မျက်စိကြည့်မှာဘယ်ချင်းလေးများမြင်စေခန္ဓာပေါ်မလဲစောင့်ကြည့်နားကြည့်မှာဘယ်ချင်းလေးများကြားစေခန္ဓာပေါ်မလဲစောင့်ကြည့်နှာခေါင်းကြည့်မှာစောင့်ကြည့်လျှာကြည့်မှာစောင့်ကြည့်ကာယကြည့်မှာစောင့်ကြည့်မနှောမှာစောင့်ကြည့်စောင့်ကြည့်ရမယ့်နေရာဘယ်နေနေရတော့အဲ့ဒါလည်းမမကြည့်နိုင်ရင်ခန္ဓာတွေမပေါ်ဘူးလားပေါ်လားခန္ဓာကတော့တပတ်တွေပေါ်လာမှာပဲတပတ်တွေပြတ်သွားမှာပဲဒါပေမဲ့ခန္ဓာပါရကိုစောင့်မကြည့်နိုင်ဘူးဆိုရင်ခန္ဓာမှန်သိပါမလားမသိပါဘူးမသိရင်ဘယ်လိုလားမလဲမသိရင်ဝိညာဉ်လာမှာပဲဒီတော့ဘုန်းတော်ပရိသတ်တွေကအဝိညာဉ်တတ်မလို့မောင်းတင်နေတဲ့ယောဂီတွေမဟုတ်ဘူးလားဟုတ်လားဘာလို့တာလဲအဝိညာဉ်တတ်မလို့မောင်းတင်နေကြရမလားအဝိဇ္ဇာသမလို့မောင်းတင်နေပြီးတော့မှဒီခန္ဓာအကြောင်းသိအောင်မလုပ်ကြဘူးဆိုရင်ဒီဝိဇ္ဇာကဘယ်တော့မှသိမှာမဟုတ်ဘူးဟုတ်လားကဲဒီလိုဆိုရင်လောရမယ်လို့သိပြီလားဘယ်လိုလောရမှာလဲခန္ဓာပေါ်တဲ့အချိန်မှာသိအောင်လုပ်ဖို့ပဲလိုတယ်ဟုတ်ရဲ့လားခန္ဓာပေါ်တဲ့အချိန်မှာခန္ဓာပေါ်ရမှသိအောင်လုပ်ခန္ဓာပေါ်တဲ့အချိန်မှသိအောင်လို့ဆိုတော့သူပေါ်တဲ့အချိန်မှကိုယ်ကကြည့်မှသိမှာကိုယ်ကမကြည့်မရင်ဒီခန္ဓာကကိုယ်ကိုစောင့်နေပါမလားအေးငါလာတယ်ဟဲ့ဆိုပြီးတော့ကြောင်ကြားသလားမကြားဘူးငါရှိနေတဲ့မင်းကြည့်စမ်းဆိုပြီးတော့အဲ့ဒီလိုမျိုးပြတာရှိလားဒါဖြစ်ရင်အမတန်ရေးကြည့်တာပေါ့နော်စောင့်နေစောင့်ကြည့်နေရမှာမျက်စိကြည့်ကိုတတိတိကနားကြည့်နှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်စိတ်တတိတိကပြီးတော့ကြည့်နော်အဲ့ဒီတော့တတိလေးကပ်ပြီးတော့ကြည့်တဲ့အခါတော့နေရာက6နေရာကတော့တတိလေးကပ်ပြီးတော့ကြည့်ရမှာမလွယ်ဘူးပေါ့နော်ကြည့်နိုင်တော့6နေရာလုံးကြည့်ပေါ့မကြည့်နိုင်ရင်ဘယ်နေရာကကြည့်မလဲမနှောကဆောင်ကြည့်ဘယ်နေရာကကြည့်မလဲမနှောကဆောင်ကြည့်မနှောကဆောင်ကြည့်တဲ့အခါကျတော့မြေစိတ်ခန္ဓာနဲ့ပတ်သက်လို့လည်းမနှောမှာတွေးလုံးလေးပေါ်နေတာပဲကြားစိတ်ခန္ဓာနဲ့ပတ်သက်လို့လည်းမနှောမှာတွေးလုံးလေးပေါ်နေတာပဲနာစိတ်ခန္ဓာစာစိတ်ခန္ဓာယနာကောင်းစိတ်ခန္ဓာအဲ့ဒီခန္ဓာတွေနဲ့ပတ်သက်လို့မနှောမှာတွေးလုံးလေးတွေမပေါ်ဘူးလားပေါ်လားအဲ့ဒီတွေးလုံးလေးကနေစောင့်ကြည့်မယ်ဆိုရင်နော်မြေစိတ်ခန္ဓာကြာစိတ်ခန္ဓာနာစိတ်စာစိတ်ယနာကောင်းစိတ်ခန္ဓာအားလုံးခြုံမိငုံမိဖမ်းလို့မရဘူးလားရတောင်ပေါ်တဘောထဲမှာဖုတ်တကောင်ဝင်သွားတဲ့အခါကျတော့အပေါင်း6ပေါင်းရှိတယ်အဲ့ဒီဘာ6ဘောက်ကနေပြီးတော့ဖုတ်ကဝင်လဲထွက်လဲလုံနေတော့ကိုကသူ့ကိုဖမ်းကျင်ပါတယ်ဆိုရင်ဒီဘက်ကဖမ်းဟိုဘက်ကထွက်ဟိုဘက်ကဖမ်းဒီဘက်ကထွက်ဖြစ်နေမှာပေါ့အလယ်တကူဖမ်းကျင်ပါတယ်ဆိုရင်တော့၅ဘောက်ပိတ်၅ဘောက်ကဖမ်းအဲ့ဒီလိုပဲမျက်စိကိုပိတ်မျက်စိပိတ်ရမှာလားအာယုံကိုတတိနဲ့ထိန်းချုပ်ထားရမှာလားမျက်စိပိတ်ထားဖို့လိုလားမျက်စိကကြည့်ကြည့်ဒါပေမဲ့မြင်လဲရတဲ့အဆင်းအပေါ်မှာနော်မြင်လဲရတဲ့အဆင်းအပေါ်မှာနောက်ဆက်တဲ့ဝရဏပစ္စယတဏမလောက်အောင်ထိချုပ်တာ။ဘာနဲ့ထိချုပ်မလဲ သတိနဲ့ထိကျုပ်တာနာကြည့်တာမှလည်းသတိနဲ့ထိကျုပ်တာလျှာကြည့်ကိုယ်ကြည့်စိတ်အဲလည်းနှာခေါင်းကြည့်လျှာကြည့်ကိုယ်ကြည့်ဘာနဲ့ထိကျုပ်တာမလဲသတိနဲ့ကတ္တာသတိလေးကတ္တာသတိလေးကတ္တာဟုတ်လားမျက်စိကြည့်ကနေသတိလေးကနာကြည့်သတိလေးကနှာခေါင်းကြည့်သတိလေးကသွားလည်လာတဲ့ကကြည့်တော့ကြည့်မှာပဲကြည့်ပြီးမကိရိတာမဝင်အောင်သတိလေးကကြည့်နာရှိရင်တန်ခါရဝင်နေမှာပဲအတန်ဝင်ကြားနေမှာပဲကြားပြီမဲ့အတန်နဲ့ပတ်သက်ပြီးတော့ကိုကကိလေသာမွေရောသတိလေးကကြည့်အနတ်နဲ့ပတ်သက်လို့အယတာနဲ့ပတ်သက်လို့တွေးရည်ကြံနဲ့ပတ်သက်လို့ကိလေသာမဖြစ်အောင်ဘာလို့မလဲသတိလေးကကြည့်အိန္ဒိရိယေသူကောဋ္ဌဓွာရီဟောတိဒီလိုဆိုရတာကိုအဲဒီတော့သတိလေးကပြီးတော့သူ့ကိုဘာမှမသုံးသပ်ဘဲနဲ့သူနဲ့ပတ်သက်တဲ့တွေးနေတဲ့တွေးလုံးကလေးကိုပဲအစင်းနဲ့ပတ်သက်လို့တွေ့တွေ့အတန်နဲ့ပတ်သက်လို့တွေ့တွေ့အနန္တနဲ့ပတ်သက်လို့တွေ့တွေ့နော်ကိုယ်စိတ်ထဲမှာဘာတွေ့မလဲတွေ့ကျင်တာတွေ့ထိုင်နေရင်အိမ်ပြန်ရောက်သွားမလားအိမ်ရောက်သွားရင်အိမ်ကြောင်တွေ့နေတယ်အိမ်ကြောင်တွေ့တဲ့တွေ့စိတ်ကြည့်ตาကြောင်တွေ့နေသလားตาကြောင်တွေ့တဲ့တွေ့စိတ်ကိုကြည့်သမီးကြောင်တွေ့နေသလားသမီးကြောင်တွေ့နေတဲ့တွေ့စိတ်ကိုကြည့်စိဘွားရေးကြောင်တွေ့နေသလားစိဘွားရေးကြောင်တွေ့နေတဲ့တွေ့စိတ်ကိုကြည့်ဟုတ်လားအလောကန်ကြောင်တွေ့နေသလားအလောကန်ကြောင်တွေ့နေတဲ့တွေ့စိတ်ကိုကြည့်တွေ့စိတ်ကိုသိပေအရာသတိပဋ္ဌာန်ပဲဒါလောက်ထုံးလုံးนี่ပဲဟုတ်လားကိုယ်တန်တမကိုယ်ရင်ထဲမှာပေါ်လာတဲ့တွေးစိတ်မှန်သမျှကိုသိပြီဟုတ်လားသွားနေလာနေစားနေတောင်းနေကြတော့မျက်စိမှာပေါ်တဲ့မြင်စိတ်ကိုသိနားမှာပေါ်တဲ့ကြားစိတ်ကိုသိနံစိတ်စားစိတ်ယန္တာကောင်းစိတ်ကိုသိဟောကိုယ်လိုထိုင်နေတော့ကြတော့မနှောမှာပေါ်တဲ့တွေးစိတ်ကိုသိအဲ့ဒီတော့သိသိပြင်လိုက်မယ်ဆိုလို့ရှိရင်ခန္ဓာကြောင့်မသိရဘူးလားသိရလားခန္ဓာကြောင့်သိလိုက်တာတည်းပဲနဲ့ဝိဇ္ဇာရှိသေးလားမရှိပါဘူး။ဘာရောက်တော့လဲ။မလာတော့ဘူး။ဘာဖြစ်လို့ဝိဇ္ဇာဖြစ်တယ်လဲခန္ဓာကြောင့်မသိလို့ဝိဇ္ဇာဖြစ်တာ။ဟုတ်ရဲ့လား။အဝိဇ္ဇာဘာကြောင့်ဖြစ်လဲ။တကယ်ဖြစ်တယ်တကယ်ပေါ်လေတာကခန္ဓာ။ကိုထင်တာကပုဂ္ဂိုလ်သတ္တဝါငါ။ခန္ဓာကြောင့်သိသလားမသိဘူးလား။မသိလို့ဘာဖြစ်တော့အဝိဇ္ဇာဖြစ်တာပေါ့ဒီတော့ဒီအဝိဇ္ဇာကိုတတ်တော့မယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေကအဝိဇ္ဇာသွားရှုနေကြရလို့လားဘုသူ့ရှုရမှာလဲရှုရတာကြည်တာသိတာသူ့ကိုသိပြီသူ့ကိုသိပြီဘယ်လိုသိရမှာလဲခန္ဓာကိုခန္ဓာမှသိအောင်လို့ဖြစ်တာကိုဖြစ်တာမှသိအောင်လို့ပြက်တာကိုပြက်တာမှသိအောင်လို့အဲ့ဒါဝိပဿနာအလုပ်ပဲဟုတ်တယ်မို့လားဝိပဿနာအလုပ်တာအဲ့ဒါလေးပဲအဲ့ဒါမလုံနိုင်ရင်သာနေရမယ်လုံထုံလုံနေကြတော့အဲ့ဒါပဲနော်မနောရမပါစေပေါ်တယ်ပေါ်ရစေဖြစ်တာသိအောင်လို့ဖြစ်တာသိအောင်လို့ပြက်တာသိအောင်လို့ဆက်ဖြစ်တာသိအောင်လို့ပြက်ဖြစ်တာသိအောင်လို့ပြက်တာသိအောင်လို့ရုပ်စရာသိအောင်လို့ဖြစ်တာသိအောင်လို့ပြက်တာသိအောင်လို့အဲ့ဒီလိုတိပေးနေရင်သိသွားတာနဲ့တပြိုင်နက်မသိတဲ့ဝိဇ္ဇာသွားပြီပြေးပြီဟုတ်တယ်မဟုတ်လားဒီတော့ဝိဇ္ဇာကိုဖယ်ရှားခြင်းမတယ်ဆိုရင်သိနေဖို့ပဲလိုတယ်သိနေဖို့ပဲလိုတယ်ဘာကိုသိနေမလဲခန္ဓာကိုသိနေဖို့ပဲလိုတယ်တွေ့ဝင်မနေရဘူးမိမောမနေရဘူးငိုက်မနေရဘူးမိတ်မနေရဘူးမိမိတဏ္ဍာမှာဖြစ်နေတဲ့ခန္ဓာကိုခန္ဓာတိုင်းသိနေပါစေသိနေပါစေသိနေပါစေအဲ့ဒီအသေးကလေးတွေရင့်ကျက်လာရင်ဒီဝိဇ္ဇာပြေးပြီဟုတ်တယ်မလားဒီဝိဇ္ဇာမပြေဘူးလားပြေးလားအဲ့တော့ခန္ဓာမှာကပ်နေတဲ့ဝိဇ္ဇာပြေးပြီဆိုတော့မှနော်ဒီဝိဇ္ဇာပြေးတာဘယ်လိုကြောင့်ပြေးတော့မဲ့ခင်ကြောင့်ပြေးရတာကိုဟုတ်လားဝိဇ္ဇာပြေးတာဘယ်လိုကြောင့်ပြေးတော့ဒီတော့အဲ့ဒီအဝိဇ္ဇာကိုမဲခင်ကဖယ်ရှားပလိုက်ပြီးတော့မဲခင်ကဘယ်ကိုရောက်အောင်သွားမှာလဲနိဗ္ဗာန်စီကိုရောက်အောင်သွားမှာဂျာမတားစီနှောင်ရက်နေတာကကိလေသာအဲ့ဒီကိလေသာကိုဖယ်ရှားပြီးတော့မှနိဗ္ဗာန်သွားရမှာဒီကိလေသာမဖယ်ရှားနိုင်မနဲ့နိဗ္ဗာန်ရောက်ပါမလားအဲ့ဒါကြောင့်မလို့နော်ဒီနေ့ပြောတာကအဝိဇ္ဇာကိလေသာဟုတ်လားအဝိဇ္ဇာကိလေသာကိုဖယ်ရှားဘယ်လိုနည်းနဲ့ဖယ်ရှားမလဲသိအောင်လို့ဘာကိုသိအောင်လို့မလဲခန္ဓာကိုသိအောင်လို့ခန္ဓာဖြစ်တာကိုသိအောင်လို့ခန္ဓာပြက်တာကိုသိအောင်လို့ဖြစ်ပြပါသစ္စာဒုက္ခသစ္စာဆိုတာကိုသိအောင်လို့ကိုလိုအောင်မဲ့လောက်ကတာပဲနော်ဒုက္ခသစ္စာဒုက္ခသစ္စာလို့ရုပ်မနေရင်တော့မှဒုက္ခသစ္စာပါပဲဆိုတာအလုံးလုံးသဘောပေါက်လာလိမ့်မယ်အဓိကကတော့ခန္ဓာဖြစ်တာသိအောင်လို့ခန္ဓာပြက်တာသိအောင်လို့အလုံးလုံးကိုဒုက္ခသစ္စာလို့သဘောပေါက်လာလိမ့်မယ်သဘောပေါက်လာတာနဲ့တပြိုင်တည်းအဝိဇ္ဇာရှိသေးလားမရှိတော့ဘူးဆိုရင်ဒီကိစ္စဟောဒီမဂ်ကင်တရားသည်ဘယ်ကိုရောက်အောင်သွားမလဲနိဗ္ဗာန်ကိုတရောက်အောင်သွားလိမ့်မယ်နော်အဲ့ဒါကြောင့်မလို့နိဗ္ဗာန်ကိုဘာနဲ့သွားမလဲမဲ့ခင်နဲ့သွားဒါကြောင့်မဲ့ခင်ကိုဘာနဲ့ဥပမာပေးတော့ရှင်နဲ့လည်းဥပမာပေးတယ်ဖောင်တယ်လည်းဒါကြောင့်နိဗ္ဗာန်ဖောင်ကြည့်တက်စီရမယ်တဲ့ဟုတ်ရဲ့လားဘယ်ဖောင်ကိုတက်စီရမှာလဲ အဲမဲခင်ဖောင်ကြီးတဲ့ဆီရမှာလေဘယ်ဘောင်တဲ့ဆီရမှာလဲမဲခင်ဖောင်ကြီးကိုတက်စီးပြီးတော့နိဗ္ဗာန်သွားနိုင်အောင်ကြိုးစားရမှာဟုတ်လားဒါကြောင့်မဲခင်ဖောင်ကြီးတက်စီးပြီးတော့နိဗ္ဗာန်ကိုရောက်အောင်ကြိုးကြိုးစားစားနဲ့သွားကြပါလို့တိုက်တွန်းရင်းနဲ့ကဲသားတို့ခေါ်လိုက်ကြ